မြန်မာနိုင်ငံမှာနိုင်ငံရေးအချက်အလက်တွေကိုဖြေရှင်းနိုင်ဖို့အတွက်အာဏာသိမ်းစစ်ကောင်စုတွေကိုဖိအားပေးနိုင်တဲ့နည်းလမ်းတွေရှိနေပြီးနိုင်ငံတကာကနေထိထိရောက်ရောက်အသုံးချဖို့လိုအပ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောကြားလိုက်ပါတယ
် Targeting these three needs of the junta weapons money and legitimacy while increasing aid
to the people လိုအပ်နေတဲ့လက်နက်ငွေကြေးနဲ့အတိအမှတ်ပြုမှုဆိုတဲ့အချက်၃ချက်ကိုပြတ်မှတ်ထားအရေးယူတာနဲ့တစ်ချိန်တည်းမှာပဲမြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးဖို့အရေးတကြီးလို့နေပြီးဒါဟာမြန်မာပြည်သူတွေအတွက်နိုင်ငံတကာအတိုင်းအဝန်းကနေအကူအညီပေးနိုင်တဲ့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့ယုံကြည်ပါကြောင်းတောက်ကြနဲ့ညော့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အထွေထွေညီလာခံတက်တရကော်မတီမှာအထူးကိုယ်စားလှယ်ကပြောတာပါမြန်မာဆက်အာဏာပိုင်တွေပေါ်မှာဖိအားပေးရမှာနိုင်ငံတကာကညီညီညွတ်ညွတ်နဲ့ထိရောက်အောင်ဆောင်ရွက်ဖို့လဲတိုက်တွန်းပါတယ်အထူးသဖြင့်စစ်ကောင်စီအတွက်အဓိကဝင်ငွေရလန်းဖြစ်နေတဲ့ရင်းနှီးတဲ့သဘောပေါက်ဒဏ်ရွေလုပ်ငန်းကိုဒဏ်ခတ်အရေးယူပေးဖို့လဲတောင်းဆိုပါတယ်မြန်မာပြည်သူတွေရဲ့စစ်တပ်ပိုင်းကုမ္ပဏီထုတ်ပစ္စည်းတွေကိုမဝယ်ဘဲနေတာအခွင့်မပေးတာမိသားကမဆောင်တာလို့ကိုနီးကိုဟန်နဲ့အရေးယူဒဏ်ခတ်မှုတွေဟာလည်းထိရောက်မှုရှိတယ်လို့ပြောပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲမှာစစ်ကောင်စီကိုတက်ခွင့်မပေးဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ရပ်ပိုင်းတွင်းမှာပဲထောင်နဲ့ချီတဲ့အကျဉ်းသားတွေလွှတ်ပေးဖို့စစ်ကောင်စီကကြေညာတာဟာဖိအားတွေကိုလက်တွေအလုတ်ဖြစ်တယ်ဆိုတာကိုထင်ရှားကြောင်းလည်းပြောဆိုခဲ့တာဖြစ်ပါတယ်။